ရုရှားကယူကရိန်းနိုင်ငံအပေါ်ကျူးကျော်စစ်ကြောင့်ဥရောပတဝက်မှာစွန့်ရဲလောင်စာအခက်အခဲကြုံနေရတဲ့အချိန်မှာအခုလာမယ့်ဆောင်းရာသီခရစ်စမတ်အားလည်းရပွဲတော်ကာလအတွင်းမှာမီးအောင်စုံတွေထွန်းပြီးဆင်နွှဲတဲ့မနွှဲတဲ့ဆိုတာနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကြားမှာဝေခွဲမရဖြစ်နေပါတယ်။တချို့ကလည်းလွန်ခဲ့တဲ့နှစ်နှစ်မှာကိုဗစ်ကာယောဂါကြောင့်ကောင်းကောင်းမဆင်နွှဲလိုက်ရတာကိုတွန်းလှန်အန်တုပြီးတော့ဆောင်းရာသီအားလည်းရမှာလူတွေစိတ်ပျော်ရှင်အောင်လုပ်ဖို့ဆန္ဒရှိတဲ့သူတွေလည်းရှိနေပြီးတော့ဆွေနိုင်ငံဂရနာဒါမြို့ကန်တူကတော့မီးတွေမထွန်းဘူးဆိုရင်ခရစ်စမတ်ပွဲတော်ကိုလည်းမဆင်နွှဲသလိုမျိုးဖြစ်လာနိုင်တယ်လို့ပြောပါရတယ်။နေ့စဉ်လူနှစ်သန်းလောက်လာကြည့်တဲ့ပြင်သစ်နိုင်ငံစတရက်စ်ဘတ်မြို့ကခရစ်စမတ်ဈေးမှာရှိတဲ့ဒီခရစ်စမတ်သစ်ပင်မှာဆိုရင်လည်းအာနာပိုင်တွေကအခုနှစ်မှာစွမ်းအင်သုံးဆမှုကိုဆယ်ရာခိုင်နှုန်းလျှော့ချတဲ့အနေနဲ့မီးအနှဲငယ်ပဲထွန်းထားပါရတယ်။ဒါ့အပြင်ပဲရစ်မြို့နဲ့လန်ဒန်မြို့တွေမှာဆိုရင်လည်းခရစ်စမတ်အားလည်းရဲ့မီးထွန်းပွဲတော်အချိန်ကိုအာနာပိုင်တွေကကန့်သတ်ထားလို့စွမ်းအင်သိပ်မကုန်တဲ့ LED မီးလုံးတွေနဲ့ပြန်ပြင်းပြဲစွမ်းအင်တွေကိုအသုံးပြုထားပါရတယ်။လန်ဒန်မြို့ကဈေးဝယ်စင်တာတွေနဲ့စီကားတဲ့ Oxford လမ်းမှာတော့ LED မီးလုံးတွေတပ်ဆင်ထားသလိုညနေ3နာရီကနေ7နာရီအထိပဲမီးထွန်းဖို့ကန့်သတ်ပြီးတော့စွမ်းအင်သုံးဆမှုကို3ပုံ2ပုံလျှော့သွားဖို့မျှော်လင့်ထားပါရခင်ဗျာ။